ရုရှားကျေးဇပ်တပ်ဖွဲ့ဝက်ဂနာဂရုပရဲ့မာလီနိုင်ငံဆိုင်ရာအကြီးအကဲအိုင်ဗန်အလက်ဆန်ဒရိုဗစ်မတ်စလော့ကိုအမေရိကန်ဘဏ္ဍာရေးဌာနကချက်သပေးနေမှာတန်ခတ်အရေးယူလိုက်ပါတယ်။သူဟာမာလီနဲ့တခြားနိုင်ငံတွေကနေတဆင့်ယူကရိန်းစစ်ပွဲမှာတုံးဖို့အတွက်စစ်လက်နက်ပစ္စည်းတွေရအောင်ကြိုးပမ်းနေတဲ့အတွက်ဒါကိုတားဆီးရအနေနဲ့အခုလိုအရေးယူတာလို့အမေရိကန်ဘဏ္ဍာရေးဌာနကြေညာချက်မှာဖော်ပြပါတယ်။သူဟာဝက်ဂနာအဖွဲ့ရဲ့မာလီခြေဆိုင်ကျေးဇပ်တပ်ဖွဲ့ကိုဦးဆောင်တဲ့စီမံခန့်ခွဲသူတဦးဖြစ်ပြီးမာလီကသူတို့အဖွဲ့ရဲ့လုပ်ငန်းတွေကိုမာလီအစိုးရအရာရှိတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေသူဖြစ်ကြောင်းလည်းပြောပါရယ်။ဝက်ဂနာအဖွဲ့ရဲ့မာလီတာဝန်ခံကိုဖော်ထုတ်ပြီးကမ္ဘာတစ်လောသူတို့အဖွဲ့လှုပ်ဆောင်နှိမ်မှုကိုတားဆီးဖို့အတွက်အခုလိုရည်ရွယ်တာဖြစ်ကြောင်းလည်းဗဏ္ဍာရေးဝန်ကြီးဌာနအကြံဖက်ဝါဒနဲ့ငွေကြေးဆက်နွယ်မှုဆိုင်ရာထောက်လှမ်းအဖွဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီး Brian Nelson ကကြေညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါရယ်။ဝက်ဂနာအဖွဲ့ကနိုင်ငံခြားလက်နက်ရောင်းချသူတွေစီကနေစစ်လက်နက်ပစ္စည်းတွေကိုဝယ်ယူပြီးမာလီကနေတင်တင်ပို့နေတဲ့လက္ခဏာတွေ့ရတယ်လို့တနင်္လာနေ့ကအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရမက်သရူးမေလာပြောကြားခဲ့တဲ့နောက်မှာအခုလိုဗန္ဒာရေးဌာနကလည်းအရေးယူမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရမာရီယာဇာခါရိုဗာကတော့အမေရိကန်ရဲ့ဆက်ဆွဲမှုတွေကလှည့်ကွက်ဖြစ်ကြောင်းနဲ့အမေရိကန်အစိုးရအနေနဲ့ကိုယ့်စစ်ပစ္စည်းတင်ပို့မှုကြောင့်ရတဲ့အကျိုးဆက်တွေကိုပြန်ဆန်းစစ်ဖို့တိုက်တွန်းပါတယ်။